နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲတွေနီကလာရာနဲ့မျှအမေရိကန်ပြည်ထောင်စုကပြည်내၅ခုနဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းနေမှာပါတီသမ္မတလောင်းပနမရွေးချယ်ပွဲတွေကိုအခုစနေနဲ့တနင်္ဂနွေနေ့တွေမှာပြုလုပ်သွားဖို့ရှိပါတယ်။အရင်ရလဒ်တွေအရအများစုထောက်ခံမှုရနေတဲ့ Republican သမ္မတလောင်းရှင်ပြိုင်သူ Donald Trump ဟာပြန်ပြတ်သုံးဦးမှာသူဆက်ပြီးတော့အသာရဖို့ကြိုးစားနေပြီးတော့အလားတူ Democrat ဘက်မှာတော့ Hillary Clinton ကလည်း Bernie Sanders ကိုအသာရဖို့ကြိုးစားနေပါတယ်။အမေရိကန်လေပိုင်းကကင်ဆက်စ်ပြည်နယ်နဲ့တောင်ပိုင်းလူစီယန်နာပြည်နယ်တွေမှာနှစ်ပါတီစလုံးကပနမရွေးချယ်ပွဲတွေပြုလုပ်ဖို့ရှိလို့ပဲနီဘရတ်စကာပြည်နယ်မှာဒီမိုကရက်ဘက်ကပနမပါတီတွင်းရွေးချယ်ပွဲစနေနေ့မှာပြုလုပ်ပါလိမ့်မယ်။တောင်ပိုင်းကန်တူကီပြည်နယ်နဲ့အရှေ့မြောက်ပိုင်းမှာရှိတဲ့ main ပြည်နယ်မှာတော့ Republican Party ရဲ့ပနမပါတီတွင်းရွေးချယ်မှုတွေပြုလုပ်ဖို့ရှိပါတယ်။တတိယနေ့ကျရင်တော့ဒီမိုကရက်က main ပြည်နယ်မှာပြုလုပ်ဖို့ရှိတယ်လို့ Republican တို့ကတော့ American ပိုင်း Puerto Rico ကျွန်းမှာပြုလုပ်မှာဖြစ်ပါတယ်။စတာဘင်းကြီးတုန်းကတော့ Republican အသမရလောင်းဖြစ်နေဝင်ရောက်ရှင်ပြိုင်သူ၃ဦးအကြားအပြန်အလှန်ပုတ်ကွေတိုက်ခိုက်မှုတွေရှိခဲ့တဲ့အပေါ်မှာတော်များများစိတ်ပျက်ခဲ့ကြပါတယ်။တန်းကျွတ်တတိကြီး Donald Trump ဟာ Republican အသမရလောင်းဖြစ်ဖို့အလားအလာအကောင်းဆုံးဖြစ်နေတာမို့လို့ပြိုင်ပွဲတွေအကြားမှာသူဟာအဓိကပြစ်မှတ်ဖြစ်နေပါတယ်။ Republican အသမရလောင်းဝင်ရောက်ရှင်ပြိုင်ခဲ့ဘူးသူ Mitt Romney အပါအဝင် Republican Party ဘက်ကဩဇာကြီးတဲ့မာဂန်ချုပ်ကတော့ Trump ဟာသမရတာဝန်ယူနိုင်ဖို့အတွက်မသင့်တော်တဲ့သူဆိုပြီးတော့ဝေဖန်မှုတွေရှိနေပါတယ်ခင်ဗျာ။